လေဗနွန်ခြေစားဟစ်ဘိုလာစစ်သွေးကြွအဖွဲ့ရဲ့ဒုတိယခေါင်းဆောင်ကအစ္စရေးကိုဆက်လက်တိုက်ခိုက်သွားဖို့အသင့်ရှိနေပြီးတော့ရေရှည်တိုက်ပွဲဆွနေဖို့လည်းပြင်ဆင်ထားကြောင်းပြောလိုက်ပါတယ်။ဟစ်ဘိုလာအဖွဲ့ကိုအချိန်တော်ကြာဦးဆောင်ခဲ့တဲ့ဟာဆန်နာရလစ်ကအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်တိုက်ဆုံးခဲ့ပြီးရန်အနေငယ်ကြားပထမဆုံးအကြိမ်ဖြစ်ရုံမြင့်တန်ကြားမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဟစ်ဘိုလာအဖွဲ့ခေါင်းဆောင်ကိုအမြန်ဆုံးရွေးချယ်မယ်လို့လည်းပြောပါတယ်။ဟာမတ်စ်နဲ့အစ္စရေးကြားတနှစ်နီးပါးနေဆက်တိုက်ခိုက်မှုတွေဖြစ်နေရကနေပထမဆုံးအကြိမ်ဖြစ်လေဗနွန်နိုင်ငံဘေးရွတ်မြို့တော်ကတိုက်ခန်းတွဲတစ်ခုကိုအစ္စရေးကဒီနေ့အစောပိုင်းမှာလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။ပါလက်စတိုင်းလူမျိုးရေးတပ်ဦးကလည်းစစ်သွေးကြောအဖွဲ့တစ်ဖွဲ့ကတော့တိုက်ခိုက်မှုကြောင့်အဖွဲ့ဝင်၃ဦးထပ်မံနေသေဆုံးခဲ့တယ်လို့ပြောပါတယ်။အစ္စရေးကတော့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတစုံတရာမပြောပေမဲ့ဟစ်ဘိုလာတွေကိုပိတ်မှတ်ထားပြီးတော့လေဗနွန်တောင်ပိုင်းနဲ့အရှေ့ပိုင်းတွေကိုလေကြောင်းကနေတိုက်ခိုက်နေတယ်လို့ပြောပါတယ်။တောက်ကြာနေကဘေးရွတ်မြို့စုံကိုထိမှန်ခဲ့တဲ့တိုက်ခိုက်မှုမှာတော့ဟစ်ဘိုလာခေါင်းဆောင်တိုက်ဆုံးခဲ့ရတာပါ။ဒါဟာဂါဇာကမ်းမြောင်ဒေသမှာရှိတဲ့ဟာမတ်စစ်သွေးကြောတွေနဲ့အစ္စရေးတို့ကြားတိုက်ခိုက်မှုနဲ့ဒေသရင်းပြည်ပခါတွေပုံမကျပြန့်လာမဲ့စိုးရိမ်မှုတွေလည်းကြီးထွားစေတာဖြစ်ပါတယ်။